ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာစစ်တပ်ကရဲစစ်စစ်ဟင်းနှင်းခဲ့မှုကိုဂျန်နိုဆိုက်ခေါ်လူမျိုးရုံးတပ်ဖြတ်မှုဖြစ်နေခေါ်ဆိုတတ်မှတ်ဖို့အမေရိကန်ပြည်ထောင်စုအောက်လော်ဇော်ကစစ်တပ်ရင်းတွေကပဲတခဲနဲ့အတူပြုလိုက်ပါပြီ
On this vote, the yeas are 394, the nays are 1. Two-thirds being in the affirmative, the rules are suspended. The resolution...
ဒီမေမှုနဲ့ပတ်သက်ပြီးထောက်ခံမယ်394နဲ့ကန့်ကွက်မဲ့တမင်ထောက်ခံမှု3ပုံ2ပုံကျော်ရရှိတဲ့အတွက်ဆက်လက်ပြောကြားစရာတဆုံးတရာမရှိတော့ပါဘူး။ဒီပြဋ္ဌာန်းချက်ကိုအတူပြုရတဲ့ပတ်သက်ပြီးလည်းကန့်ကွက်စရာမရှိတော့ပါဘူးလို့အမေရိကန်အောက်လွှတ်တော်မှမနေ့ကကြေညာခဲ့တာပါ။အတူပြုရတဲ့ဒီဥပဒေမူကြမ်းကလည်းအင်ဂျင်နီယာလူတက်မှုကိုဖော်ထုတ်ခဲ့တဲ့အတွက်ထောင်လန်ကြခံရတဲ့ Reuters သတင်းသမားနှုတ်ကိုအများဆုံးပြန်ပြီးလွှတ်ပေးဖို့လည်းတောင်းဆိုထားပါတယ်။အောက်လွှတ်တော် Republican အမတ်211ဦးနဲ့ Democrat အမတ်283လို့ကထောက်ခံမဲ့ပြီးအရီဇိုနာပြည်နယ် Republican အမတ် Andy Biggs တဦးပဲစံွက်မဲ့ထည့်ခဲ့တာပါဒီဆုံးဖြတ်ချက်အမှတ်1391နဲ့ပတ်သက်လို့ဒီဇင်ဘာလ17ရက်အင်္ဂါနေ့ကအတန်းနဲ့မဲခွဲသဘောတူညီခဲ့ကြပေမဲ့ပိုးပြီးတော့ခိုင်မာမှုရှိအောင်မှတ်တမ်းတင်ဆုံးဖြတ်တာကိုတော့ဒီဇင်ဘာ17ရက်တတိယနေ့မှာပြုလုပ်တာပါသမ္မတဒေါ်နယ်ထရန့်ရဲ့အဆိုအဖော်ဝင်တချို့ကမြန်မာစစ်တပ်ရဲ့ရွန်ကြရေပေါ်ကျူးလွန်တဲ့ပြစ်မှုတွေဟာလူမျိုးစုလိုက်ဖယ်ရှားရှင်းလင်းနဲ့လောက်ရလို့တုံးလုံးပြောဆိုခဲ့ကြပေမဲ့သမ္မတထရမ့်ကိုယ်တိုင်ကတော့ဒီကိစ္စပေါ်တစုံတရာမှတ်ချက်ပြီးပြောဆိုတာမျိုးမရှိသေးပါဘူး